အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့နှစ်ကရုရှားတရုတ်မှာလူစုလိုက်ပြုံးလိုက်ပြစ်သက်ခံခဲ့ရတဲ့ကော်လိုရာဒိုပြည်နယ်အရိုဝါမြို့မှာရဲတွေနဲ့တနတ်သမားတူထိတက်ရင်ဆိုင်တိုးခဲ့ရပြီးတဲ့နောက်တနတ်သမားအပေါင်းဝင်လူလေးဦးသေဆုံးသွားပါတယ်။စနေနေ့ပြစ်ခတ်မှုတွင်အိမ်တလုံးထဲမှာအကွာအကွဲယူထားတဲ့တနတ်သမားကိုရဲတွေကဝင်ရောက်ရှင်းလင်းချိန်မှာသေဆုံးခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းတနတ်သမားကိုယ့်ကိုဆုံးစီရင်ရာကသေဆုံးခဲ့တာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အိမ်ထဲမှာတော့နောက်ထပ်သေဆုံးနေသူလူ၃ယောက်ကိုတွေ့ရပြီးကျန်တယောက်ကတော့ထိခိုက်မှုမရှိဘဲထွက်ပြေးလွတ်မြောက်ခဲ့တာပါ။အခုနောက်ဆုံးပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အာရူဝါမြို့ဟာဆိုရင်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့ The Dark Knight Rise ဆိုတဲ့လင်းတို့လူသားရုပ်ရှင်ပြသတဲ့ရုံတရုံမှာတနသမားတယောက်ကဝင်ပစ်ခဲ့လို့လူ၁၂ယောက်ထိသေဆုံးပြီး58ယောက်ဒဏ်ရာရခဲ့ဘူးတဲ့မျိုးလည်းဖြစ်ပါတယ်။ရုပ်ရှင်ဝင်ပစ်ခတ်မှုမှာတော့တနသမား James Holmes ဟာရုံထဲကိုမျက်ရည်ပုံပြသွင်းပြီးမှပြည်သက်တွေကိုပစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူကတော့လူသတ်မှုလူသတ်ဖို့ကြံစီမှုဖောက်ခွဲပစ္စည်းလက်ဝယ်ပိုင်ဆိုင်မှုစတဲ့အမှုတွေပါဝင်အမှုပေါင်း142မှုနဲ့တရားစွဲဆိုထားပြီးအမှုအတွက်ကြိုတင်ကြားနာမှုတွေကိုတော့တနင်္လာနေ့မှာစတင်မှုစီစဉ်ထားတာလည်းဖြစ်ပါတယ်။